ချင်းပြည်နယ်ပလက်ဝမြို့နယ်ပြင်းစိုးကျေးရွာရဲ့တောင်ဘက်အစိုးရတပ်ဗျူဟာကုန်းတစ်ခုကိုရခိုင်တပ်တော် AA ကမတ်လ9ရက်နေ့မှာတင်ပိုက်ခဲ့ပြီးသုံးမှန်း12ဦးကိုဖမ်းဆီးခဲ့ပါတယ်။ရခိုင်တပ်တော် AA ရဲ့ပြောရေးဆိုခွင့်ရှိသူခိုင်သူခကအဲ့ဒီလူ12ဦးထဲက9ဦးဟာအရက်သားတွေဖြစ်တာကြောင့်ပြန်လွတ်ပေးခဲ့ပြီးစစ်ပတ်အင်ဂျင်နီယာဌာနကနောက်ထပ်4ဦးကိုတော့ဒီနေ့အထိဆက်လက်ထိန်းသိမ်းထားဆဲဖြစ်တယ်လို့ပြောပါတယ်။ဆက်လက်ဖမ်းဆီးခံရသူ4ဦးထဲက2ဦးဖြစ်တဲ့နေပြည်တော်မြေတိုင်းဦးစီးဌာနကဦးစီးအရာရှိဦးသိန်းအောင်ရဲ့ဗီဒီယိုတစ်ခုကိုအေအေအဖွဲ့ကမနီကထုတ်ပြန်လိုက်တာဖြစ်ပါတယ်။အဲ့ဒီဗီဒီယိုဖိုင်ထဲမှာဦးသိန်းအောင်ပြောဆိုတာက
အခုလိုရခိုင်တပ်တော်မှာဖမ်းဆီးထိန်းသိမ်းရေးခံရစဉ်အတွင်းမှာကျွန်တော်တို့ကိုဒီလိုမိသားစုတွေလိုကောင်းမွန်စွာဆက်ဆံပြီးနေရာချထားပေးပါတယ်။တပ်တော်သားတွေစားတဲ့လိုမျိုးကျွန်တော်တို့ကိုကြွေးဝေးပြီးတော့တခါတလေနေမကောင်းတဲ့ခါကြလို့ရှိရင်လည်းနင်းနင်းထွေးထွေးနဲ့စံမာရေးဆောက်ရှောက်မှုတွေကိုပေးပါတယ်။ကျွန်တော်တို့ကရခိုင်တပ်တော်မှာအခုချိန်မှာစံမာလုံခြုံစွာရှိတဲ့အကြောင်းကိုသက်ဆိုင်တဲ့လူတွေထံကိုအတိအပြီးပြောကြားလိုပါတယ်။ကျွန်တော်တို့ကစစ်သုံးပန်းတွေဖြစ်ပေမဲ့လည်းရခိုင်တပ်တော်ကကျွန်တော်တို့ကိုအလုံချမ်းခိုင်းစေခြင်းနှိမ့်ဆက်ညှဉ်းပန်းတွေလုံးဝမရှိခဲ့ပါဘူး။
မိသားစုတွေအနေနဲ့သူတို့ကိုစိုးရိမ်စရာမလိုကြောင်းရခိုင်တပ်တော်ကတစ်ချိန်မှာသူတို့ကိုလူငင်းခွင့်ပေးမယ်လို့ယုံကြည်မျှော်လင့်ကြောင်းလဲဦးစင်အောင်ကပြောဆိုထားပါတယ်။ဒီပြောဆိုချက်နဲ့ပတ်သက်လို့ IFA ကဦးစင်အောင်ရဲ့မိသားစုနဲ့အဆက်အသွယ်ရဖို့ကြိုးစားခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ဖမ်းဆီးထားတဲ့စစ်သုံးပန်းတအူးရဲ့ရုပ်တံကိုထုတ်ပြန်တာဟာဝါဒပြန်တဲ့သဘောလို့ဝေဖန်မှုတချို့ရှိတဲ့အပေါ် IFA ကရခိုင်တပ်တော် AA ရဲ့ပြောရေးဆိုခွင့်ရှိသူခိုင်သူခကိုမေးမြန်းရမှာအဲ့ဒီလိုသဘောမျိုးမဟုတ်ပဲသူတို့ကိုကောင်းကောင်းမွန်မွန်စောင့်ရှောက်ထားတယ်ဆိုတာကိုမိသားစုဝင်တွေနဲ့အများပြည်သူသိစေချင်တာကြောင့်အခုလိုထုတ်ပြန်တာလို့ပြောပါတယ်အေအေကဖန်တီးထားတဲ့စစ်သုံးပန်းတွေကိုဂျနီဘာကွန်ဗင်းရှင်းနဲ့အညီကောင်းကောင်းမွန်မွန်စောင့်ရှောက်ထားတယ်ဆိုတာကိုပြောချင်တာလို့လေအေအေရဲ့ပြောရေးဆိုခွင့်ရှိသူခိုင်သူခကပြောပါတယ
်ဗမာစစ်တပ်ဘက်ကဒါအဲ့လိုမျိုးဖမ်းမိသွားလို့ကတော့နော်သူတို့နေပြီးတော့ဟိုမတင်မချင်နှိမ့်စက်ညှင်းမှန်းတာနော်အထူးသဖြင့်နေပြီးတော့ဥပဒေမေးတပ်ကြမှုတွေအများကြီးလုပ်ခဲ့တာအရင်တုန်းကနေပြီးတော့ရန်ချောင်းတိုက်ပွဲတုန်းကကျွန်တော်တို့လူပြောင်းကိုဖမ်းမိသွားပြီးတော့သူတို့ဒီဝမ်းကိုခွေးအူတွေနှုတ်အဲ့လိုမျိုးတွေဟိုလှုပ်ထားခဲ့တဲ့ဥစ္စာကျွန်တော်တို့ဓာတ်ပုံအထောက်ထားနဲ့အသုံးရှိတယ်ကြာအဲ့ဒါနော်သူတို့အဲ့ဒါမျိုးတွေဗမာစစ်တပ်ကလူသားမဆန်ဘူးသူတို့ပြောတော့ကျွန်တော်တို့ကနေပြီးတော့အဲ့လိုမလုပ်ပါဘူးနော်ကျွန်တော်တို့ကစစ်သုံးပန်းကိုနော်တင်းကြီးတွေကဖမ်းမိလို့ရှိရင်ကျွန်တော်တို့ဒါဂျနီဗာကွန်ဗင်းရှင်းနဲ့အညီဖို့ကြာနော်သူတို့ကိုကောင်းကောင်းမွန်မွန်ပဲလူသားဆန်တာဟိုထိမ့်သိမ်းစောင့်ရှောက်ထားတာဖြစ်တယ
်မနေ့ကစစ်သုံးပန်းတူရဲ့ဗီဒီယိုဖိုင်ထုတ်ပြန်ချက်အပါအဝင် AA ဖွဲ့ရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းဦးစီးဘုံမူကြီးဝင်းစော်ဦးကို IFA ကမေးမြန်းရမှာအခုလိုတုံ့ပြန်ပါတယ်
။ဒီဟာတွေကသူတို့ကဟိုဒါဝါဒပြန်တာပါ။ကျွန်တော်တို့တံမလို့ကညှဉ်းပန်းနှိပ်စက်တာဆိုလို့ဘာတစ်ခုမှမရှိဘူး။ဥပဒေလမ်းကြောင်းကလှုပ်တာပဲရှိတယ်။ဥပဒေလမ်းကြောင်းအတိုင်းပဲကျွန်တော်တို့ကလှုပ်တယ်။ဘာမှဟုတ်လားညှဉ်းပန်းနှိပ်စက်တာတွေပါလေကျွန်တော်တို့ကဘာမှလှုပ်တာမရှိဘူး
။ပလောဝမြို့နယ်အတွင်းကခမောင်းဝနဲ့ကင်းတလင်းကျေးရွာသားတွေအပြင်အေအဖွဲ့ကဖမ်းသိထားတဲ့လူစုစုပေါင်းဟာခံမှန်းခြေ140ဝန်းကျင်လောက်ရှိပြီးတရားဝင်ပြန်လွတ်လာတဲ့ဆိုတာမကြားမိသေးဘူးလို့ဘူမူကြီးဝင်းစော်ဦးကပြောပါတယ်။အေအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်သူခကတော့အများသောသွဲတယ်လို့အဲ့ဒီကြေးရွာသားတွေကိုဖမ်းဆီးတာမဟုတ်ပဲအသက်အန္တရာယ်မဖြစ်အောင်ကူညီဆောက်ရှောက်ထားတာလို့ပြောပါတယ်။အရင်ကဖမ်းဆီးခဲ့တဲ့စစ်သုံးပန်းတွေကိုလည်းအပြည်ပြည်ဆိုင်ရာကြက်ချင်ဒီကော်မတီ ICRC ကနေတဆင့်လွှဲပြောင်းပေးတာကြောင့်အခုထိန်းသိမ်းထားတဲ့သူတွေကိုလည်းအချိန်နေပေးတဲ့အခါမှာပြန်လွတ်ပေးမှာဖြစ်ကြောင်းပြောပါတယ်။ခမောင်းဝါနဲ့ကင်းတလင်းကျေးရွာသားတွေရဲ့အချိန်နေနဲ့ပတ်သက်လို့ဇွန်လ3ရက်နေ့နဲ့6ရက်နေ့တွေမှာ AA ဘွဲ့ကဗီဒီယိုမှတ်တမ်းနှစ်ခုထုတ်ပြန်ခဲ့ပြီးအဲ့ဒီမှတ်တမ်းမှာရွာသားတွေဟာအစိုးရတပ်ရဲ့ချင်းချောင်းမှုတွေကြောင့်ထွက်ပြေးလာခဲ့ကြရတာလို့ပြောဆိုထားတာတွေ့ရပါတယ်။ AA ဘွဲ့ကစစ်သုံးပန်းအဖြစ်ဖမ်းဆီးထားသူဘယ်နှဦးရှိသလဲလို့ခိုင်သူခကို IFA ကမေးမြန်းရမှာစီရုံးချုပ်ကိုမေးမြန်းရအောင်မှဖြစ်တဲ့အတွက်လက်တလောဖြစ်ကြနိုင်ခြင်းမရှိသေးဘူးလို့ပြောပါတယ်။ရခိုင်ပြည်နယ်မှာတပ်မတော်နဲ့ AA ဖွဲ့တို့ဖြစ်ပွားနေတဲ့တိုက်ပွဲကာလအတွင်းပြီးခဲ့တဲ့နှစ်ဒီဇင်ဘာလလောက်ကနေဒီနေ့အထိတေဆုံးသူအရသာ80ဝန်းကျင်ရှိပြီးဒဏ်ရာရပြီးစေယုံတက်ရောက်ကုသနေရသူကတော့တရားကျော်အထိရှိနေပြီဖြစ်ပါတယ်ခင်ဗျာ။